နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရာဇသရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာဒီကနေ့နိုင်ငံတော်သမ္မတရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာကြပါပြီ။ဒီကနေ့လွတ်မြောက်လာတဲ့အကျဉ်းသား6000ကျော်ထဲမှာတခြားနိုင်ငံရဲ့အကျဉ်းသားတချို့လည်းပါဝင်ခဲ့ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးအခုလိုပြန်လွတ်လာတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ကန်ဒီနမ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြည်ပကားတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအလုခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းရင်2019ခုနှစ်ဒီဇင်ဘာလကဖမ်းဆီးခံရပြီးနိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဒီကနေ့ပြန်လွတ်မြောက်လာကြတာပါ။သူတို့လွတ်မြောက်ရေးအတွက်ပြည်ထောင်ရောပြည်ပကားပါဝိုင်းဝန်းစူးစမ်းပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းအချင်းထောင်ကပြန်လွတ်မြောက်လာချိန်မှာကိုဝါလုံးကသတင်းတော်တွေကိုပြောကြားခဲ့ပါတယ
်။ပြောကြည့်လားကျွန်တော်ရင်းပြပါရစေ။ဟုတ်ကဲ့။အဲ့ဒါလေခဏလေးဝေးနေဖို့ဒီတောင်ထဲမှာရှိနေတဲ့အချိန်မှာဒီဆေးရနေပြီးတော့အကူအညီပေးကြရတဲ့ကျွန်တော်မရှိသေးရော
။ဆက်ဆ
က်ဆက်ဆက်တို့တို့ရောက်ရတဲ့ဝိုင်းဝန်းပြီးတော့ပောက်ကန်အပေးကြရတဲ့
ကျွန်တော်ကလည်းတော
့လောပောက်ကန်မကင်ဒီငွေချင်းတွေအားလုံးဝါလုံးမှာရှိတဲ့ကျွန်တော်တို့ပေါ်မှာဒီနာတက်ခဲ့ကြသူအားလုံးပေါ်မှာကျွန်တော်ကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ်
။သူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ writer သတင်းဌာနကအဲ့ဒီဒါကျုပ်Steve Adler ကလည်းသူတို့နှုတ်ပြန်လဲလွတ်မြောက်လာတဲ့အတွက်အလွန်ဝမ်းသာရာကြောင်းပြောပါတယ
်။ We are enormously pleased that Myanmar has released our courageous reporters Walon and Chaw Soe Oo since their arrest.
တပိကြောင်တော့လာတဲ့ကျွန်တော်တို့ရဲ့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်ပြန်လဲလွတ်မြောက်လာတဲ့အတွက်ကျွန်တော်တို့အလွန်အမင်းဝမ်းသာအားရဖြစ်မိပါတယ်။ဖမ်းဆီးခံရတဲ့ကျွန်ခဲ့တဲ့ရပ်ပေါင်း950ရက်ကြာကာလအတွင်းသူတို့ဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်အရေးပါတဲ့သင်္ကေတတစ်ခုဖြစ်လာခဲ့ပါတယ်။သူတို့ပြန်လည်လာတာကိုကျွန်တော်တို့ကြိုဆိုပါတယ်
။သူတို့နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အတွက် EU ဥရောပသမဂ္ဂကလည်းကြိုဆိုကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လူမျိုးရေးဆိုင်ရာအကြီးအကဲရဲ့ပြောခွင့်ရမာယာကိုချန်းချစ်ကပြောပါတယ
်။ The European Union has followed the case of the journalist
ကိုဝါလုံးနဲ့ကိုကျော်စိုးဦးနှစ်ဦးရဲ့အင်မတန်ခက်ခဲလာတဲ့စီးပွားအစကတည်းကဥက္ကဋ္ဌကဥရောပတမကကလေးလာစောင့်ကြည့်နေခဲ့တာပါ။ဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလောက်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံထားတဲ့ Riders တရင်ထောင်နှစ်ဦးဟာတမရရဲ့လူညင်ချမ်းသာခွင့်နဲ့ပြန်လွတ်လာတာကိုကြားသိရတဲ့အတွက်ကျွန်တော်တို့အလွန်ဝမ်းသာပါတယ်။လွမြောက်လာပြီဖြစ်တဲ့သူတို့ဟာမိသားစုနဲ့ပြန်လည်အတူနေနိုင်ခွင့်ရပြီးသူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေကိုပြန်လုပ်နိုင်ကြတော့မှာဖြစ်ပါတယ်
။ဒါပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိရေးအတွက် EU အနေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းမာယာကိုချန်းချစ်ကပြောပါတယ
်။ The European Union will continue to stand up for media freedom and pluralism as a central
part of one's democracy standards and ထုံကားရေးအတွက်မရှိမဖြစ်လို့အပ်တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဗဟုဝါဒတရှိရေးတို့ကိုဥရောပသမဂ္ဂအနေနဲ့ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာပါ။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီထွန်းကားရေးပံ့ပိုးပေးရင် EU အနေနဲ့မြန်မာအစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။ Writer သတင်းတော်နှစ်ဦးအခုလိုပြန်လည်လွတ်မြောက်လာတဲ့အပေါ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုဆိုကြောင်းတန်ယုံပြောခွင့်ရအာရီယာနီမန်ဒရင်းကပြောပါတယ
်။ The US Embassy welcomes the release of reporters Walon and Chaw Soe Oo today.We are glad
to know Kowa Long နဲ့ Ko Jor So Oo တို့လွတ်မြောက်လာခြင်းအတွက်အမေရိကန်တပ်ရုံးကကြိုဆိုပါတယ်။သူတို့မိသားစုများထံပြန်သွားနိုင်ပြီဖြစ်တဲ့အတွက်လည်းကျမတို့အနေနဲ့ဝမ်းမြောက်ရပါတယ်
။ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလည်း Kowa Long နဲ့ Ko Jor So Oo တို့နှစ်ဦးပြန်လွတ်လာတာကိုကြိုဆိုကြောင်းနဲ့သူတို့ပြန်လွတ်လာခြင်းဟာနိုင်ငံတကာရဲ့ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးPhil Robertson ကပြောပါတယ
် These two Reuters journalists benefited from international attention at the highest levels and part of that was
သူတို့ကလူကနိုင်ငံတကာရဲ့အာရုံစမ်းမှုကိုအမြင့်ဆုံးရခဲ့ကြတာပါသူတို့နှုတ်ရဲ့အမှုဟာမြန်မာနိုင်ငံရဲ့တရင်းလက်ခွင့်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ဆိုတဲ့အမြင်မျိုးနိုင်ငံတကာကခေါင်းဆောင်တွေယူဆလာအောင် Reuters သတင်းတန်တာကစွန့်ဆောင်နိုင်ခဲ့တာကြောင့်လည်းပါပါတယ်စစ်တပ်အကြောင်း NLD စုအကြောင်းရေးသားကြလို့ဖက်စီခံရတဲ့တခြားသတင်းတော်တွေအတွက်ကျွန်တော်တို့ကစိုးရိမ်တာပါဒီလိုဖက်စီရမမှန်ပါဘူးဒီမှုရတဲ့တင်ရေးအတွက်လည်းကျွန်တော်တို့ဆက်လက်ပြားပေးနေကိုလိုပါရဲ့အဆုံးသတ်မလို့ပုံမှန်66ကကြီးနဲ့905လို့လို့အချိန်ခံခွင့်ရတွေကိုချုပ်ပေါက်ခွင့်ပေးထားတဲ့ဥပဒေကို NLD ဆွေးရတာဖြတ်သိမ်းနေပါလေ
သူတို့နှစ်ဦးရဲ့ဖြစ်စဉ်ဟာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေကြောင်းလဲ Phil Robertson ကပြောပါတယ် Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးပြန်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာဒိဋ္ဌိဆက်တမ်းမှကြီးကလည်းကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းရေးမှူးရန်ဟီလီကတော့သူတို့ကိုအစကတည်းကမဖမ်းဆီးသင့်ကြောင်းပြောကြားလိုက်ပြီး Amnesty International နိုင်ငံတကာလူမျိုးချမ်းသာကွန်အဖွဲ့ကြီးကတော့က ံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတင်ကြောင်းပြောပါတယ်။နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာကွင်းနဲ့ပြန်လွတ်လာကြတဲ့အထက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးနဲ့နိုင်ငံရေးအကျဉ်းသား20ကျော်အပါအဝင်အကျဉ်းသားစုစုပေါင်း6520ဦးပါဝင်ပါတယ်။ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့နှစ်ဦးဟာရဲတပ်ဖွဲ့ဝင်တွေနဲ့ချင်းချိုထားတဲ့နေရာကိုတွားရောက်တွေ့ဆုံပြီးအပြန်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအကံစာတွေလက်ဝဲတွေ့ရှိတယ်ဆိုတဲ့ဆူဆွဲချက်နဲ့ရန်ကုန်မြို့ထောက်ကျန်နယ်မြေရဲစခန်းမှာ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကိုအကြိမ်ကြိမ်ရုံးထုတ်စစ်ဆေးပြီးတဲ့နောက်မနစ်ဇူလိုင်လ9ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဖတ်တာတရင်တော်နှစ်ဦးလွမြောက်လာတဲ့အပေါ်မှာကာရတန်ရှင်တွေနဲ့နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုကိုစောဝင်းလှိုင်စုကြီးတင်ပြသွားတာပါရှင်။